Welcome to the Voice of America in Burmese.
Mingala wa khmyar. VOA America dan dan ye 2022 khu ne February 10 ne ne sine ne ma na ba dan ne season ne ko American pi daw su Washington DC myo raw ga ni lan no meter 3249 ne lan lan meter 190 lu ga ni dai yai sa tin thau le ni ba bi. Da a pyin VOA ye Facebook sa myat na ga ba yauk tan phin ne dai yai sa tin thau le ni ba khmyar.ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းနဲ့အစီအစဉ်လေးကိုကျွန်တော်ကတာဝန်ယူတင်ဆက်ပေးသွားပါမယ်ကျွန်တော်တို့ဒီကနေ့အစီအစဉ်လေးထဲမှာဆိုလို့ရှိရင်ကာရိုင်းတို့ပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်ဒီကနေ့ဖေဖော်ဝါရီလ12ရက်နေ့မှာစစ်ကောင်စီကျင်းပမယ့်ပြည်ထောင်စုနေဘွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဘွဲလောက်ပဲတက်မယ်ဆိုတဲ့သတင်းဩစတြေးလျနဲ့အမေရိကန်တို့ပါဝင်တဲ့ Quad မဟာမိတ်အဖွဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကမြန်မာပြည်အကြောင်းဆွေးနွေးခဲ့တဲ့သတင်းဒါအပြင် Telenor Telephone ကုမ္ပဏီနေရာမှာမြန်မာနိုင်ငံကရွှေပြိုင်းပြူကုမ္ပဏီကအများစုလုတ်ပိုင်ခွင့်ရမယ်ဆိုတဲ့သတင်းဒါအပြင်တရုတ်ပြည်အိုလံပစ်ပွဲကျင်းပနေစဉ်အတွင်းရုရှားကယူကရိန်းကိုဝင်တိုက်နိုင်တယ်လို့အမေရိကန်ကပြောဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဇက်တိုက်တင်ပြပေးသွားပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့ကသတင်းပေးပို့ချက်တွေကိုဒီကနေ့တင်ပြပေးဖို့စီစဉ်ထားပါတယ်။
အမနီတော့ဖြစ်တာဆိုလို့ရှိရင်ဖလူကြီးရွာဘက်ကလေခွင်းတွေကိုကြာတာရှိတယ်ငါးလုံး၆လုံးပါတော့လက်နဲ့ကြည့်မနီရဆိုလို့ရှိရင်တော့ဟို60မမနဲ့အလုံး30လောက်ရှိတယ်120မမနဲ့ဆိုလို့ရှိရင်10လောက်ရှိတယ်ဆိုတော့ပြစ်ကြတယ
်ဒါကတော့ကရင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုတင်ပြတဲ့အခါမှာအပြည့်စုံကနာတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ချင်းပြည်နယ်ကစစ်ပစ်ဒုက္ခတွေအကြောင်းအဲ့ဒီဒါအပြင်ကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ဒုက္ခတွေနှစ်ဆလောက်တိုးလာတယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းပေးပို့ချက်တွေအပြင်တော့ဆန်းစုကြည်ရဲ့အမှုအခြေအနေစတာတွေကိုလည်းတင်ပြပေးဖို့ဒီကနေ့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုချိန်မှာတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမွန်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာရုရှားကတိုက်ရင်အားတွေဆက်ပြီးတိုးချနေကြောင်းနဲ့အခုအိုလံပစ်ပွဲတော်မပြီးခင်မှာပဲယူကရိန်းကိုကျူးကျော်တာမျိုးတွေလှုပ်လာနိုင်တယ်လို့သမရအင်ဗျူအမျိုးသားအကြံပေး Jake Sullivan ကတောက်တန်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Continue to see signs of Russian escalation including new forces arriving at the Ukrainian border
ယူကရိန်းနဲ့ဆက်မှာနောက်ထပ်တပ်တွေထပ်ရောက်လာတာပါဝင်ရုရှားရဲ့စီးရီးတိုးမြှင့်နေတဲ့လောက်ရတွေကိုဆက်ပြီးတွေ့နေရပါတယ်ကျွန်တော်တို့အရင်ကပြောသလိုပါပဲဝင်ရောက်ကျူးကျော်မှုကတော့အချိန်မီစတင်နိုင်တဲ့အနေအထားပါဗလာဒီမီယာပူတင်အမိန့်ပေးဖို့ပဲကြံပါတော့တယ်လို့ပြောသွားတာပါရုရှားကယူကရိန်းနယ်စပ်မှာအ धिक ဆစ်ဆင်ရေးလုပ်ဖို့အတွက်လုံလောက်တဲ့တပ်အင်အားရှိနေပြီဖြစ်ကြောင်းဘယ်တိုက်ခိုက်မှုကမဆိုမြို့တော်ကီယက်ဖ်အပါအဝင်ယူကရိန်းပိုင်နယ်အတော်များများကိုတိမ့်ပိုက်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းပြောပါတယ်ရုရှားကအချိန်မရွေးလေကြောင်းတိုက်ခိုက်မှုတွေစတင်လာနိုင်တဲ့အတွက်ယူကရိန်းကနေပြန်ပြီးထွက်ဖို့ခက်ခဲလာနိုင်တာကြောင့်ယူကရိန်းမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လာမယ့်24နိုင်ရီကနေ48နိုင်ရီအတွင်းယူကရိန်းကနေထွက်ခွာဖို့လဲ Jake Sullivan ကတိုက်တွန်းခဲ့ပါတယ်။တောက်ကြနေမှာပဲ American သမ္မတ Joe Biden ကလည်းယူကရိန်းအရေးဆွေးနွေးဖို့အတွက်ကမ္ဘာခေါင်းဆောင်တွေနဲ့ဗီဒီယို online ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့သမ္မတ Andrew ကပြောပါတယ်။ American ကထိန်းချုပ်ထားတဲ့ Afghanistan နိုင်ငံရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကို American မှာ2000တခုနဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုမှာသေဆုံးဒဏ်ရာရသူတွေအတွက်သုံးဆွဲခွင့်ပေးမယ်သမရအမိန့်တရားကိုအမေရိကန်သမရဂျိုးဘိုင်ဒန်ကတောက်ကြနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ချန်အရန်ငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေကြေးရန်ပုံငွေတရားကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမရအင်ဗျူကပြောပါတယ်။အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကချက်ချင်းပဲပြစ်ဒဏ်ရှုံချလိုက်ပါတယ်။ဒါဟာအာဖဂန်ပြည်သူတွေရဲ့ငွေကိုခိုးယူတာဖြစ်တယ်လို့ဒီငွေကိုအမေရိကန်ကထိန်းချုပ်ထားတာဟာကျင့်ဝတ်အရာရောလူသားစာနာမှုအရာပါအောက်တန်းချတဲ့လုပ်ရဖြစ်တယ်လို့ဒိုဟာတာလီဘန်ရုံးပြောခွင့်ရမဟာမက်နဟင်းကပြောပါတယ်။အာဖဂန်မှာသမ္မတအာရှဖ်ဂန်ကြီးအစိုးရပြုတ်ကြပြီးတာလီဘန်တွေထိန်းချုပ်လိုက်တဲ့2021ဩဂုတ်လကုန်ကစပြီးအမေရိကန်နိုင်ငံနယူးယောက်ဗဟိုဘဏ်မှာထားတဲ့အာဖဂန်နစ္စတန်နိုင်ငံဒါအာဖဂန်နစ္စတန်ဘဏ်ကအရန်ငွေဒေါ်လာ9ဘီလီယံကိုအမေရိကန်ကထိန်းချုပ်ထားတာပါ။2000ခုနှစ် 9/11 တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ဂိုင်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုလွှဲအပ်ဖို့နဲ့ဒီဂျမ်းဖက်ဖွဲ့ကိုခြေဖျက်ဖို့ဒီတိုက်ခိုက်မှုအပြီးအာဖဂန်မှာအာဏာရလာတဲ့တာလီဘန်တွေကိုအမေရိကန်ဘက်ကတောင်းဆိုပေမဲ့တာလီဘန်တွေကညှင်းဆုပ်ခဲ့တာပါ။နှစ် 9/11 မှာတေကျေးထိခိုက်ဒဏ်ရာသူတွေရဲ့မိသားစုဝင်တွေကအမေရိကန်တရားရုံးတွေကနေတဆင့်ရော်ကြေးရဖို့နှစ်နဲ့ချီစူးစမ်းနေကြတာဖြစ်ပြီးမနစ်ကအာဖဂန်မှာတာလီဘန်တွေပြန်ပြီးအာဏာရလာချိန်မှာတော့တောင်းဆိုမှုတွေကိုပြန်ပြီးလှုပ်လာကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအဖမ်းဆီးခံခဲ့တဲ့နိုင်ငံသားသတင်းတောင်နှစ်ဦးနဲ့သူတို့ရဲ့အာဖဂန်မိတ်ဆွေတွေကိုအထောက်ထားအချက်လက်တွေကိုစစ်ဆေးပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့တာလီဘန်တွေကတောက်ကြနေမှာပြောပါတယ်။အာဖဂန်မြို့တော်ကာဘူးမှာတာလီဘန်တွေဖမ်းဆီးခဲ့သူသတင်းသမားတွေဟာကုလသမဂ္ဂအကူအညီကယ်ဆယ်ရေးအဖွဲ့အတွက်တာဝန်ထမ်းဆောင်နေသူတွေဖြစ်ပြီးသူတို့ပြန်ပြီးလွတ်မြောက်ရေးအတွက်လုပ်နေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြေညာလိုက်ပြီးနိုင်ပိုင်းအတွက်မှာပဲတာလီဘန်တွေကပြန်ပြီးလွတ်ပေးခဲ့တာဖြစ်ပါတယ်။ဒီသတင်းထောက်တွေကိုဖမ်းဆီးခဲ့တာကြောင့်သတင်းလွတ်လပ်ခွင့်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာကတာလီဘန်တွေကိုဝိုင်းဝန်းဝေဖန်ရှုတ်ချကြတာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့သူတို့ဟာကုလသမဂ္ဂအတွက်လှုပ်ဆောင်နေတယ်လို့ပြောပေမဲ့လိုအပ်တဲ့ဆေးရစတဲ့တွေမပြနိုင်တာကြောင့်ဖမ်းဆီးခဲ့တာလို့ပြောပါတယ်။သူတို့ဟာအချိန်နှီးကောင်းမွန်စွာရှိပြီးသူတို့မိသားစုတွေနဲ့တွေ့ဆုံခွင့်ရပြီဖြစ်ပြီးအခုခါမှာတော့သူတို့ဘသူဘယ်ဝါဆိုတာကိုသိပြီဖြစ်တဲ့အတွက်ပြန်လွှတ်ပေးခဲ့တယ်လို့လည်းသူ့ Twitter ကနေပြောပါတယ်။သမုဒ္ဒရာကြီးတွေတန်ရှင်းရတဲ့အကာအကွယ်ပေးလှုပ်ဆောင်မှုရည်ရွယ်တဲ့သုံးရကြားထိပ်သီးအစည်းအဝေးအတွက်ပြင်းထန်နိုင်ငံအနောက်မြောက်ကန်ယူရန်ဘရက်မြို့ကလေးမှာတောက်ကြံတွေကကမ္ဘာခေါင်းဆောင်တွေတွေ့ဆုံကြပါတယ်။ဒီအစည်းအဝေးကိုဥရောပသမ္မတကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ပြင်သစ်ကကုလသမဂ္ဂနဲ့တွေ့ပြီးကမ္ဘာကထလုပ်ကျင်းပတာပါ။ရေပြင်ငြိမ်းချမ်းမှုနဲ့ငါးလွန်ကျွန်းဖမ်းဆီးမှုလိုပြဿနာရပ်တွေရှိနေတာကိုသိလာဖို့နဲ့ဒါတွေကိုဖြေရှင်းကြဖို့အပြင်ဒီအခြေအနေတွေပြန်ပြောင်းသွားစေဖို့ရည်ရွယ်ပြီးအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ညီလာခံဖွံ့ဖွဲမှာပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကလက်ရှိပြဿနာတွေအတွက်2022နိုင်ငံတကာလှုပ်ဆောင်ရမယ့်လုပ်ငန်းချမှတ်ပြီးအသုံးတည်မဲ့လှုပ်ဆောင်မှုတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒလီယန်ကလည်းသမုဒ္ဒရာပြင်တဲ့တက်ရှိမျိုးစိတ်မျိုးခွဲတွေရေရှည်တည်ထောင်စေဖို့နဲ့ထိမ့်သိမ်းစောင့်ရှောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေချမှတ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ကျွန်တော်ကရဲမွန်ပါဩစတြေးလျနိုင်ငံကခွတ်လေးနိုင်ငံအဖွဲ့ဝင်ကြီးအစည်းအဝေးမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းပြီးနောက်ပိုင်းအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်အထည်ဖော်ဆောင်ရဖို့လည်းတိုက်တွန်းခဲ့တာပါ
We very much support the ASEAN 5-point consensus.
ASEAN ဘုံသဘောတူညီချက်9ရပ်ကို၄နှစ်ထောက်ခံပါတယ်။အကောင့်အထည်ဖော်တာကိုလည်းညှင်းညင်ပါတယ်။ဒါကိုလည်းသမ္မတဘိုင်ဒန်မကြခင်ဝါရှင်တန်မှာ ASEAN ခေါင်းဆောင်တွေကိုလက်ခံတွေ့ဆုံရမှာအာယုံဆိုင်ဆောင်ရွက်ဆွေးနွေးသွားမှာပါလို့ Australia နိုင်ငံ Melbourne မြို့က Quad လို့အတူကောက်ခေါ်တဲ့ Australia, Japan, India နဲ့ American ၄နိုင်ငံကနိုင်ငံသားရေးဝင်ကြီးတွေတွေ့ဆုံအပြီးတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးဘလင်ကင်ကပြောသွားတာပါအမေရိကန်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေပို့ဆောင်နိုင်ရေးမြန်မာစစ်တပ်ကိုလက်နက်တွေဆက်မယောင်းဖို့တိုင်းပြည်ထဲမှာဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံသွားဖို့နိုင်ငံတကာအတိုက်အဝန်းနဲ့တွဲလှုပ်သွားမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆက်တွဲနိုင်ငံရေးအကျပ်အသေးတွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံကအထူးကိုယ်စားလှယ်ခန့်အပ်ဆေလွတ်တာအပါအဝင်ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေတဲ့အပေါ်အာဆီယံအသင်းဝင်တချို့နဲ့နိုင်ငံတကာအတိုင်းအဝန်းမှာပါအားမလို့အားမရဖြစ်နေကြတာပါ85နှစ်မြောက်စင်ရန်သူပြည်အောင်စုနှင့်အခမ်းအနားနဲ့အတူနေပြည်တော်မှာတပြိုင်တည်းကျင်းပမဲ့ငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတိုင်းရင်းသားလက်နက်ကိုင်ကိုးပွဲလောက်သာတက်ရောက်တာတွေ့ရပါတယ်တချို့ကတော့ပြည်အောင်စုနှင့်အခမ်းအနားကိုတော့တက်ရောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ဘူးလို့ဆိုပါတယ်စစ်ကောင်စီကတော့အကြမ်းဖက်အဖွဲ့အဖြစ်သူတို့တတ်မှတ်ထားတဲ့အဖွဲ့တွေကလွဲလို့ NCA မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေကိုပါဖိတ်ကြားခဲ့တာပါဆွေးနွေးပွဲမှာစစ်ကောင်စီနာဆကကငြိမ်းချမ်းရေးအပေါ်သဘောထားကိုရှင်းပြမှာဖြစ်ပြီးတက်ရောက်လာတဲ့အဖွဲ့တွေကပွန့်လင်းစွာဆွေးနွေးနိုင်ကြောင်းလမ်းဖွင့်ပေးတာပါတယ် နေပြည်တော်ကငြိမ်းချမ်းအကြိုညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်တဲ့အဖွဲ့တွေကတော့ရခိုင်ပြည်နယ်လူမျိုးရေးပါတီ ALP ငြိမ်းချမ်းရေးကောင်စီ KNU KNL လာဟုဒီမိုကရက်တစ်ယူနီယံလာဟုဒီမိုကရက်တစ်အစည်းအရုံးရှမ်းပြည်တောင်ပိုင်းသက် RCSF မွန်ပြည်သက်ပါတီရှမ်းပြည်မြောက်ပိုင်းသက် SSPP တို့အပြင်ဝါပြည်သွေးစည်းညညွေးရေးပါတီ UWSP မိုင်းလာ MNDAA တပ်ဖွဲ့တွေတက်ရောက်တာကိုအတည်ပြုနိုင်ခဲ့ပါတယ်။နောက်ထပ်တက်ရောက်မယ်လို့သတင်းထွက်နေတာကတော့ရခိုင်တပ်တော် AA တို့ပဲဖြစ်ပါတယ်။နော်ဝေးနိုင်ငံကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ Telenor ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုပြည်တွင်းကုမ္ပဏီတစ်ခုကိုရောင်းချခွင့်ပြုဖို့စစ်ကောင်စီကစီစဉ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ Telenor မြန်မာရဲ့80ရာခိုင်နှုန်းကိုရွှေပြိုင်းပြူကုမ္ပဏီကဝယ်ယူမှာဖြစ်ပြီးမကြခင်သဘောတူညီချက်ရတော့မှာဖြစ်ကြောင်းဆက်သွယ်ပြောဆိုချက်အထောက်အထားတွေကိုကိုးကားပြီး Reuters သတင်းကတောက်ကြနေမှာဖော်ပြလိုက်တာပါ။ရွှေပြိုင်းပြူကုမ္ပဏီဥက္ကဋ္ဌဦးသိန်းဝင်းစောဟာစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့စီးပွားဖက်ဆက်လုပ်ကိုင်မှုတွေနောက်ကျောင်းရှိပြီးတော့စစ်တပ်ပိုင်း Mintel ဆက်သွယ်ရေးလုပ်ငန်းမှာယင်းနှိမ့်နှုတ်နှံထားတဲ့မှတ်တမ်းအထောက်အထားတချို့ကိုလည်း Reuters သတင်းဌာနကတွေ့ရှိထားတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းရွှေပြိုင်းပြူဟာမိသားစုပိုင်းပုဂ္ဂလိကစီးပွားရေးလုပ်ငန်းတစ်ခုသာဖြစ်ပြီးတော့စစ်တပ်နဲ့ပတ်သက်မှုမရှိဘူးဆိုပြီးကုမ္ပဏီရဲ့ကိုယ်စားလှယ်သူဖြစ်တဲ့ဦးကျော်မျိုးအောင်ကပြောဆိုကြောင်းလည်းသတင်းကဖော်ပြထားပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဖိအားတွေကြောင်းဆိုပြီးတော့ Telenor ကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုပြန်ရောင်းဖို့ဆုံးဖြတ်ခဲ့တာပါ။ကုမ္ပဏီကို Lebanon နိုင်ငံက M1 ကုမ္ပဏီကဝယ်ယူဖို့စီစဉ်နေပေမဲ့မြန်မာစစ်အာဏာပိုင်တွေကပြည်တွင်းလုပ်ငန်းတစ်ခုခုကသာအဓိကပိုင်ဆိုင်ရမယ်ဆိုပြီးတောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တရုတ်ပြည်ဘေကျင်းမြို့တော်မှာကျင်းပနေတဲ့2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲမှာဆွီဒင်နိုင်ငံက Nils Fogel ကအမျိုးသားမိသားသောင်းနှင်းရှောအမြန်စီးပြိုင်ပွဲမှာသူ့ရဲ့အရင်ကကမ္ဘာစံချိန်12မိနစ်32စက္ကန့်ကိုချိုးပြီးဒီနှစ်မှာတော့12မိနစ်30စက္ကန့်နဲ့ရွှေတစိပ်ကိုစွတ်ခူးသွားပါတယ်။အမေရိကန်နိုင်ငံကနှင်းလျှောစီအားကစားသမားရှောင်ဝှိုက်ကတော့ဒီနှစ်ဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာ၅ချိန်မြောက်ဖြစ်ပြီးဒီပွဲအပြီးမှာအနားယူတော့မှာဖြစ်ပါတယ်။သူဟာအိုလံပစ်အားကစားသက်သက်16နှစ်ရှိခဲ့ပါတယ်။တောက်ကြနေအထိရွှေတစိပ်စုရရှိမှုတွေမှာတော့ဂျာမနီနိုင်ငံက9ခုနဲ့အများဆုံးဖြစ်နေပြီးနော်ဝေးကတော့6စုနဲ့ဒုတိယနေရာမှာရှိနေတာပါ။နယ်သာလန်နဲ့ဆွီဒင်တို့ကတော့ရွှေတစိပ်5စုစီရရှိထားပါတယ်ခင်ဗျာ။
ဒါကတော့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမွန်တို့ကပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ဖို့ခြေကြောက်လာပြီဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်အရေးအတွက်ဟာနှစ်ဆတိုးလာပြီးတော့8သိန်းကျော်လောက်ဖြစ်လာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောဆိုပါတယ်ဒီကိစ္စကဒီအချိန်နေနဲ့ပတ်သက်ပြီးတော့ကျွန်တော်ကပဲဆက်လက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းပြည်အနှံ့လက်နက်ကင်ပဋိပက္ခတွေပုံမှုပြင်းထန်လာခဲ့ပြီးလုံခြုံရေးအခြေအနေတွေဟာတဖြည်းဖြည်းဆိုးဝါးလာနေကြောင်းနဲ့ဒီအခြေအနေတွေဟာရော့ကျသက်သာလာမဲ့လက္ခဏာမရှိဘူးလို့ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူ Matthew Selmesh ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာရှိတဲ့ကုလသမဂ္ဂအစာဦးမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။
Some 440,000 people have been newly displaced since February 2021.
2022ခုဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနေရာအတော်များများကိုရောက်လာခဲ့ပြီးနောက်ထပ်4သိန်း 4,000 ကျော်လောက်တိုးလာခဲ့ပါတယ်။အရင်တုန်းက3သိန်း 8,000 ကျော်လောက်ရှိခဲ့တဲ့အတွက်စုစုပေါင်း8သိန်းကျော်လောက်ဖြစ်လာပါပြီ
။အဲ့ဒီ4သိန်း 4,000 ထဲကတဝက်ကျော်လောက်ဖြစ်တဲ့2သိန်းကျော်လောက်ဟာကရင်ပြည်နယ်၊ကယားပြည်နယ်မွန်ပြည်နယ်ရှမ်းပြည်တောင်ပိုင်းပဲခူးတိုင်းအရှေ့ကျမ်းနဲ့တနင်္လာရီဒေသတွေဖြစ်တယ်လို့ UNHCR ပြောရေးဆိုခွင့်ရှိသူမက်သရူးကပြောဆိုပါတယ
် Where about 190,000 people remain displaced in Chin State, Magwai region and Sagyang region.
ကျန်တဲ့ပြည်တွင်းဒုက္ခသည်တသိန်း 9,000 ကျော်ဟာချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာရှိနေကြပါတယ
်စစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေဟာတချို့ကနီးစပ်ရာနေရာတွေမှာခိုးအောင်နေရာပြည်ဖြစ်တယ်လို့နေကြရပါတယ်။တချို့ကတော့ထိုင်းနိုင်ငံနဲ့အိန္ဒိယနယ်စပ်ကိုဖြတ်ကျော်ပြီးနေနေကြရတယ်လို့တချို့ကလည်းတောတောင်တွေထဲမှာနေနေကြရပါတယ်။ပြည်တွင်းစစ်ပြေးဒုက္ခသည်တွေမှာလုံလောက်တဲ့ဆေးဝါးအမိုးအကာနဲ့အစားအစာတွေမရှိသလိုတန်ရှင်းမှုနဲ့လုံခြုံမှုလည်းမရှိတဲ့အခြေအနေမှာနေနေရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါကြောင့် UNHCR အနေနဲ့လိုအပ်တဲ့ပစ္စည်းတွေဖြစ်တဲ့ဆောင်းချနာအမိုးအကာအိယာကင်းဆေးဝါးအသုံးဆောင်ပစ္စည်းတွေနဲ့ကိုဗစ်ကာကွယ်ရေး
စ္စည်းတွေကိုထောက်ပံ့ဝေငှပေးနေတယ်လို့လည်းပြောဆိုပါတယ်
Humanitarian access in many parts of Myanmar remains restricted due to insecurity.
လူသားချင်းစာနာမှုအထောက်အပံ့တွေပေးဝေဖို့ကိစ္စမှာကန့်သက်ချုပ်ချယ်မှုတွေရင်ဆိုင်နေရသေးဖြစ်ပါတယ်။လမ်းတွေကိုပိတ်ဆို့ထားတာ၊သွားလာဖို့ခွင့်ပြုချက်တောင်းရတာတွေဒီလိုအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်ဒုက္ခသည်တွေစီကိုအထောက်အပံ့ပစ္စည်းတွေရောက်ဖို့ကဒေသခံပြည်သူတွေကိုပဲအားထားနေရပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကုန်စည်နှုန်းကြီးမြင့်တာ၊အလုပ်အကိုင်မရှိတာ၊ဝင်ငွေမရှိတာအခြေခံဝန်ဆောင်မှုလုပ်ငန်းတွေဖြည့်ဆည်းနောက်ဆက်ခံရတာအချိန်ရှည်ကြာစွာလုံခြုံမှုကင်းမဲ့နေတာတွေကြောင့်မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအခြေအနေတွေဟာစိုးရိမ်နေရဆဲဖြစ်တယ်လို့ပြောဆိုပါတယ်။ဒါအပြင်တိုင်းပြည်မဲ့ရိုဟင်ဂျာ6သိန်းလောက်ဟာရခိုင်ပြည်နယ်ထဲမှာရှိနေပြီး3,480,000ကျော်လောက်ကတော့ဒုက္ခသည်စခန်းတွေမှာရွာတွေပါနဲ့တချို့နေရာတွေမှာဖြစ်တယ်လို့နေနေကြတယ်လို့ပြောဆိုပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံကပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုကူညီထောက်ပံ့ဖို့အမေရိကန်ဒေါ်လာ58သန်းနီးပါးလောက်လိုမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြောရေးဆိုခွင့်ရှိသူမက်ထရူဆယ်မက်ကပြောဆိုခဲ့ကြောင်းပါခင်ဗျာ
ရရှိမြတ်မြန်မာနိုင်ငံမှာပြည်ထောင်စုနဲ့ကျင်းပပြီးတော့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်နေတယ်လို့ဆိုပါရဲ။ဒါပေမဲ့ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါရစေ။ KNU ကရင်မျိုးသားအစည်းအရုံးတမဟာ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြဝေခရိုင်၄ K ကော်ဒေသနဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့နယ်မြေခံကရင်မျိုးသားလူမျိုးရေးအဖွဲ့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအကြမ်းပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလည်းဒေကာခံချေးရွာတွေကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေရှိနေတာကြောင့်စစ်ပြေဒုက္ခသည်တွေနေရမပြတ်နိုင်ပဲဆက်လက်ရှောင်တိတ်နေရပါတယ်။ဒီအခြေအနေတွေကိုတော့မအေးအေးမာကဆက်ပြောပြပါလိမ့်မယ်
။ KNU ကရင်မျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြဝတီခရိုင်၄ K ကော်ဒေသနဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့နယ်မြေခံကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားအရင်ကလောက်ခက်ဆိတ်ဆိတ်တိုက်ပွဲမဖြစ်ပေမဲ့မကြာခဏပြစ်ခတ်မှုတွေကတော့ရှိနေသေးပါစစ်ကောင်စီဘက်ကတော့အမြောက်ကုန်းတွေကနေရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်တောင်ရင်အမြင့်နီးကစစ်ဘေးရှောင်တွေဟာနေရာမပြောင်းနိုင်ကြသေးဘူးဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုစားတောက်ရေးအကူအညီပေးနေသူတူကပြောပြပါတယ
်ဒီစစ်ကောင်စီဘက်ကပေါ့နော်ဟိုနေ့တိုင်းသူတို့လက်နက်ကြီးနဲ့ပြစ်တယ်ဆိုတော့အခုဆိုရင်ခက်ဆိတ်ပြစ်လာရှိတယ်နောက်ပြီးတော့နေ့ရောညရောပြစ်တာရှိတယ်ဆိုတော့သူတို့ပြစ်တဲ့နေရာကတော့လေကြီးကောနောက်ပြီးတော့ဒီကြီးမြော်ခီနာမနေ့တော့ဖြစ်တာဆိုလို့ရှိရင်ဘလူးကြီးရွာဘက်ကလေခွင်းတွေကိုကြာလာရှိတယ်ငါးလုံးခြောက်မှာပေါ့နော်လက်လက်ကြီးဆိုတော့ကျွန်တော်ဒီနေ့ပဲအဲဒီဘလူးကြီးရွာဘက်ကဆွဆောင်နေတော့သွားလာခါသူတို့ကြာတယ်ဆိုတော့မနေ့ကဆိုလို့ရှိရင်တော့ဟို60မမနဲ့အလုံး30လောက်ရှိတယ်120မမနဲ့ဆိုလို့ရှိရင်10လောက်ရှိတယ်ဆိုတော့ပြစ်ကြတယ်ပြစ်ကြတဲ့ခါမှဆိုသူတို့ကဓာတွေကိုဒီရက်ွက်တွေကိုဟိုမှာဒီ PDD ရှိတဲ့ဘက်ကိုရန်သတ်ပြစ်တဲ့ခါကျတော့ပြူရပြန်နေရဘူးဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတချို့ရွာသားတွေကပြီးရရကတို့ရောပြန်ပြီးတော့အချိန်မီစနေနာကြတာရှိတယ်ပြန်ကြတဲ့အခါမှာတချို့အိမ်တွေမှာဟိုပစ္စည်းတွေမရှိတော့ဘူးဟိုရှူသွားကုန်ကြပြီချို့ကစံနေရစမရှိတော့ဘူးအဲဆိုတော့ပြေးရတယ
်နေရပြန်ကြတဲ့စစ်ဘေးရှောင်သူတွေဟာဖေဖော်ဝါရီလ17ရက်နေ့မှာတော့တောင်ရင်မြစ်အနီးကိုပြန်ရောက်လာကြတယ်လို့လည်းပြောပြပါတယ
်အဲဆိုတော့နောက်ဒီနေ့နောက်ဆုံးအချိန်ကဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဖလူကြီးရွာသားမှာပေါ့နော်ဆိုတော့စစ်သားတွေကဒီနေ့အများကြီးစစ်ကောင်စီဘက်ကစစ်သားတွေကအများကြီးရောက်လာတယ်။ဆိုတော့မပြန်နိုင်ကြသေးရတဲ့ဆိုင်အခုထပ်ပြီးတော့ဟိုထပ်ပြီးတော့ဟိုရွာထဲမှာနေလို့မရတော့ဘူး။ဟိုအချိန်ကြီးဟိုပေါ့နော်ဟိုတိုက်ပွဲဖြစ်တဲ့အချိန်ကြီးပဲဒီနေ့နောက်ဆုံးရဆိုလို့ရှိရင်ဖုံးကြီးတွေကဆာဒီဘက်ကျွန်တော်တို့ဟိုစစ်ဆောင်ဒီဘက်နေရာကိုထားရတော့တာကိုသိရတယ
်။ဖေဖော်ဝါရီလ9ရက်နေ့ကတော့ကရင်မြို့သားစီယုံတပ်မ6ထိန်းချုပ်ရာကော့ကရိတ်ကြိုက်တုံလမ်းပေါ်ရှိကြာရင်တကေးလမ်းပိုင်းဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ဒီအမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲဖြစ်ခဲ့ပါတယ်ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံတွေဟာဘေးလွတ်ရာကိုပြန်ပြီးတော့တိမ်းရှောင်လာခဲ့ရတယ်လို့လည်းဒေသခံတွေကဆိုပါတယ်ကော့ကရိတ်မြို့နယ်တွေကမြို့ဟောင်းကျေးရွာအန်ဖကြီးကျေးရွာဘက်မှာတော့နေအိမ်တွေကိုစစ်ကောင်စီဘက်ကဖောက်တွင်းဖျက်ဆီးရာတွေလုပ်ထားတဲ့အတွက်နေထိုင်ရေးနဲ့အစားအသောက်တွေအတွက်အခက်အခဲရှိနေတယ်လို့လည်းဒေသခံတွေကဆိုပါတယ် ကရင်ပြည်နယ်ဒုပလာယာခရိုင်လေးကေကွန်နဲ့မူထရခရိုင်တထုံခရိုင်ညောင်လေးပင်ခရိုင်ဘိတ်ထွေခရိုင်ဒီဘက်မှာတော့စစ်ကောင်စီတပ်တွေဘက်ကစီရေးလှုပ်ရှားမှုတွေနဲ့ရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်နယ်မြေအတွင်းစစ်ဘေးရှောင်ဒုက္ခသည်အသက်9000လောက်ထိရှိနေတယ်ဆိုပြီး KNU ကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်ထဲကတိုက်ပွဲအခြေအနေတွေကိုမအေးအေးမှပြောပြသွားတာပါ VOA ရဲ့စနေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့ချင်းပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြကြပါသေးတယ်ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အိန္ဒိယဘက်ကထွက်ပြေးတိမ်းရှောင်ခဲ့ရသူတွေထဲမှာအသက်ကြီးတဲ့သက်ကြီးရွယ်အိုပိုင်းသေဆုံးမှုတွေများလာတယ်လို့ချင်းလူ့အခွင့်အရေးအဖွဲ့ကပြောဆိုပါတယ်ကြားမှာရေးဆောင်ရှောက်မှုနေတာနေတိုင်းစားသောက်မှုခက်ခဲတာဒါအပြင်စိတ်ပိုင်းဆိုင်ရာထိခိုက်မှုကြောင့်တေဆုံးရတာတွေရှိတယ်လို့လည်းပြောဆိုပါတယ်။သူတို့ရက်ဒေသတွေမှာကြုံတွေ့ခဲ့ရတဲ့အတံဖက်တိုက်ခိုက်မှုတွေကြောင့်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်ခံစားမှုတွေရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်ကပေးပို့လာပါတယ်။ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ်
။ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးကနေလွတ်ခဲ့ကြပြီမဲ့ခိုလုံတဲ့နေရာမှာကျန်းမာရေးစောင့်ရှောက်မှုအလုံးလောက်မရှိတာစိတ်ပိုင်းထိခိုက်ခံစားနေရတာစတာတွေနဲ့ကြုံတွေ့နေကြရပါတယ်ရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုတွေကြောင့်တက်ကြီးရွယ်အိုတွေထဲကတေဆုံးသူတွေပိုများလာတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယဥက္ကဋ္ဌဆလိုင်းဇာအုပ်က VOA ကိုပြောပါတယ
်ဥမာဆိုရင်ခပလာအနေချက်ပြီးတိတ်ဆောင်လာတဲ့လူတွေဆိုလို့ရှိရင်သူတို့ကတက်ကလေးကြီးဆိုတော့ဒီသူတို့ဥယျာဉ်လည်းမရှိတော့ဘူးဗမာပြည်ကမှန်းတော့မရှိတော့တဲ့အချိန်မျိုးမှာစိတ်ထိခိုက်တာမျိုးလည်းများရှိတယ်။အရင်ကအဲ့လောက်ကြီးရောဂါတွေပါရင်အရှိစေတဲ့လူကြီးတောင်မှခုလုံတဲ့နေရာတွေမှာပုခလာရှိတဲ့တိုင်းအများရှိတယ်။ဆေးဝါးကစားဖို့နော်တော်တယ်မှာ
အသက်60ဝန်းကျင်ရှိအဖွားအိုတဦးဆိုရင်ဆိုင်ကယ်သမားအကူအညီနဲ့ချင်းပြည်နယ်မတူပီကနေအိန္ဒိယဘက်ကိုပြီးခဲ့တဲ့တစ်ပတ်မှာထွက်ပြေးလွတ်မြောက်ခဲ့ပြီမဲ့ခရီးဝေးလမ်းကြမ်းကိုတောက်လျှောက်စီးခဲ့ရလို့အိန္ဒိယနယ်စပ်ရောက်ပြီးမကြာခင်မှာပဲတေဆုံးခဲ့ပါတယ်။အလားတူဖြစ်ရတွေ့အခုနောက်ပိုင်းမှာပိုပြီးများလာပါတယ်
။သူကအဲ့ဒီမတူပီကသူကတော့ဖြစ်ခဲ့တဲ့ရှိလို့ကျင်လက်တစ်ချက်ခံတဲ့အဲ့ဒီတက်ကိုရှိတဲ့နေရာနဲ့သူကအာဆက်ကြည့်စီလာပြီးတော့ဒီမှာစီလာတော့ဖြစ်တန်းပြီးတော့ဒီဆောင်နေနေအဲ့ဒီစတာလမ်းကြီးရလဲကျမ်းနေဆိုဒီတကြီးကြီးဒီတော့အများကြီးချက်ချင်းစီလာပေါ့
အိန္ဒိယနယ်စပ်ကိုရောက်သွားတဲ့တကြီးရွယ်ဦးတွေထဲကဘယ်နှစ်ယောက်ဆုံးပါသွားတယ်ဆိုတာကတော့စီးရင်ကောက်ယူနေကြတော့ဖြစ်ပါတယ်လေးလာအတွင်းအသက်65နှစ်ကနေ90ဝန်းကျင်တက်ကြီးရွယ်ဦးတေဆုံးသူပေါင်း40ဝန်းကျင်အထိရှိမယ်လို့ဆလိုင်းစာအုပ်ကပြောပါတယ်စစ်ဘေးလွတ်အောင်ထွက်ပြေးကြတဲ့တက်ကြီးရွယ်အိုတွေဟာနိုင်ငံရေးအရှုပ်အထွေတဲ့သူတို့လက်ငင်းကြုံတွေ့ကြတဲ့ဒုက္ခတွေကြောင့်စိုးရိမ်ပူပန်မှုများတာဖြစ်နိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။ရန်ကုန်မြို့ကစိတ်ကျန်းမာရေးအနုပညာကုထုံးပညာရှင်ဒေါက်တာအောင်မင်းက VOA ကိုအခုလိုပြောပါတယ်
ဒီကနေ့ဒီမှာတော့ဒီလိုလေဒီအိမ်ကြီးလာနေတော့မောင်းထုတ်ခံလာတဲ့ခံစားမှုအဲ့ဒီခံစားမှုတော့ကရလာတဲ့နောက်ဆက်တွဲတွေကိုခံစားနေရတယ်ရှင်းမရှင်းတော့ပါလေဒီကြီးကြီးပါတယ်ပေါ့လေဒီအိမ်ကနေဒီရဲ့ဒီရပါပြီးတော့ဆက်ထုတ်ခံသိကြတယ်ဘယ်လိုမှအဲ့ရအောင်လေမနေ့ကလည်းမျိုးမျိုးလေးရယ်အာမမဖြစ်မနေ့ကတော့ဒီခံစားမှုရဲ့ဒုက္ခကပြင်းနေသွားနိုင်တဲ့အရင်မဟုတ်တော့သူတို့ကပို့ပြီးတော့ဒုက္ခတွေကဒီများရယ်ကိုယ်ကြည့်ရတယ်နော်မျိုးရည်တွေနေရတယ်အချမ်းစီးနေရတယ်ဟာဒါခဏလေးဒုက္ခမျိုးမျိုးပေါ့ဒီမှာတော့ဟာအလံကပြောက်တယ်နော်သူ့ရဲ့မျိုးရည်သားတွေဘယ်လိုမိကြမလဲဆိုတာဟာဒီတိုင်းကြံဆက်ပြီးနေတယ်လေသူ့သားမျိုးမျိုးကောင်းကောင်းထားနေတယ်မှာဒီမျိုးရည်သေးတယ်ဘယ်လိုမှမယူနေလားပြည့်တယ်အဲ့လိုမျိုးခါလေးမရဘူးပေါ့အဲ့ဒီတုံးကကကျွန်တော်အခုအဓိကပြောခံစားရတယ်
မြန်မာနိုင်ငံနဲ့နေဆက်အိန္ဒိယပိုင်မီဇိုရမ်ပြည်နယ်ဘက်မှာကိုလုံနေကြတဲ့စစ်ပေးဒုက္ခသည်တွေက3000ကျော်ရှိတဲ့အပြင်ချင်းပြည်နယ်တဲကယာယီစစ်ပေးဒုက္ခသည်စခန်းတွေမှာလည်း4000ကျော်ရှိတယ်လို့ချင်းအဖွဲ့အစည်းတချို့ကပြောပါတယ်။အလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသ၊ကယားပြည်နယ်၊ကရင်ပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်းတို့မှာလည်းအိုးအိမ်ပြစ်ထွက်ပြေးနေကြသူတွေတိတ်နဲ့ချီရှိပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့စည်ရင်အရာ စစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကနေ2022ဖေဖော်ဝါရီလအထိမြန်မာနိုင်ငံမှာစစ်ပြေးဒုက္ခသည်4,300ထက်မနည်းရှိပါတယ်အခုနှစ်မိုးအဝင်စောမယ်လို့မိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းထားတဲ့အတွေ့မိုးရင်းကာလပြည်တွင်းဒုက္ခသည်တွေကိုရေရှည်ထောက်ပံ့နိုင်ဖို့တက်ကြီးရွယ်အိုတွေနဲ့မွေးကင်းစကလေးငယ်တွေရဲ့ကျန်းမာရေးစတာတွေဟာအဓိကစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကတော့ချင်းပြည်နယ်တဲ့ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုခင်မောင်ဆိုပင်ပြောပြသွားတာပါဆက်လက်တင်ပြပေးမယ့်သတင်းပေးပို့ချက်တစ်ပုဒ်ကဆိုလို့ရှိရင်ကတော့NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုပုံမှန်တွေနဲ့တရားစွဲဆိုထားတဲ့အထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ရွှေနဲ့ဒေါ်လာတွေလက်ခံယူခဲ့တဲ့ဆိုတဲ့အမှုကိုစွဲချက်တင်တဲ့မတင်တဲ့ဖေဖော်ဝါရီလ25ရက်နေ့ကြာလို့ရှိရင်နောက်ဆုံးလျှောက်လှဲချက်ပေးရမှာဖြစ်ပါတယ်ဒီအမှုအတွက်တရားလိုပြသက်သေရဲရရှိ5ယောက်ကိုမနေ့ကတောက်ကြနဲ့ရုံးချင်းမှာစစ်ဆေးကြားနာခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကပြောပြပေးပါလိမ့်မယ်
။ဒေါ်ဆန်းစုကြည်ဘောတရားစွဲဆိုရတဲ့အဂတိလိုက်စားမှုတွေကဥဖြိုးမင်းသိန်းပေးခဲ့တဲ့ရွှေတွေဒေါ်လာတွေလက်ခံယူခဲ့တယ်ဆိုတဲ့အမှုကိုနေပြီးတော့တရားရုံးမှာဖေဖော်ဝါရီလ17ရက်မှာဆက်လက်စစ်ဆေးပါတယ်။တရားလိုပြတက်တဲ့အဖြစ်ရဲအရာရှိ9ယောက်လာရောက်ထွက်ဆိုရတယ်လို့တရားရုံးနဲ့နှီးစပ်သူတယောက်ကအခုလိုပြောပါတယ
်။ဒီရဲတပ်ကြီး9ယောက်ဖြစ်တယ်ဖြစ်တယ်။အမှုနံပါတ်2ကျေးဒေါ်လာပြီးလေးစားတယ်။ဆောက်တယ်ကနေတော့တက်ပြီး5ရောက်ဖြစ်တယ်။သူတို့ဆိုင်ရဆက်အားကြီးပေါ်လာပေါ့နော်။တော်တော်အတော်ပြပါဦး။ဒီအဓိကမကြပါဘူး။နော်။အဲအကြမ်းရတော့သူတို့ဟာဟိုလာဝါတယ်လေကြောင်းနဲ့ပတ်သက်ပြီးသူတို့တက်ပြီးထူနေတယ်ပေါ့ပေါ့။လာဝါတယ်ဆိုတော့ဟိုသူပေါ့။ဩဒီလာဝါ။အဲမရှိဘူးကနေဒီနေ့တခုတည်းချိန်တော့ဟိုဟာ25ရက်နေ့မှာတော့ဟိုဆောက်လို့ရစစ်တင်မှုဆင်းတင်းပြီးဆောက်လို့ရပြရမှာလို့။နော်ဒီနေ့က
ဒီမှုတွေစစ်ဖို့ကြံနေတဲ့တပ်သူတွေရှိနေသေးပေမဲ့တရားသူကြီးရဲ့လုတ်ပိုင်권အရာဆွဲချက်တင်တဲ့မတင်တဲ့ရှောက်လဲချက်တောင်းတဲ့အတွက်ဖေဖော်ဝါရီလ25ရက်မှာအပိသက်ရှောက်လဲချက်တင်ကြရမှာဖြစ်ပါတယ်။ရှေ့ဘက်ဖေဖော်ဝါရီ17ရက်နေ့ကျရင်နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်ပြီးဆွဲဆိုရတဲ့အာဂတိမှု၄မှုနဲ့ရဟတ်ရင်ငှားရမှုဝေယူမှုတို့နဲ့ပတ်သက်ပြီးဆွဲဆိုထားတဲ့အာဂတိ၅မှုကိုစစ်ဆေးမှာဖြစ်ပါတယ်။ဒေါခင်ကြီးဖောင်ဒေးရှင်းအတွက်စီးပွားရေးသမားတူဦးထံကဒေါ်လာ၅သိန်းခွဲကို2019နဲ့2020ပြည့်နှစ်တို့မှာလက်ခံရယူခဲ့တယ်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုနောက်ဆုံးဆွဲဆိုထားတဲ့အာဂတိအမှုကတော့နေပြည်တော်အထူးတရားရုံးကိုရောက်လာခြင်းမရှိသေးသလိုတရားသူကြီးကလည်းတစုံတရာအသိပေးပြောကြားထားတာမရှိဘူးလို့သိရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တန်းငယ်ဖြစ်သူ Kim Harris လက်ဆောင်ပေးရတဲ့ခွေးကလေးတေဆုံးတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။ဒါပေမဲ့ခွေးကလေးဟာနေမကောင်းဖြစ်နေပေမဲ့အသက်ရှင်လျက်သူမနဲ့အတူရှိနေပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောတယ်လို့ဆိုပါတယ
်။ဘာဖြစ်ပါဦးနေမကောင်းတာပါ။နေမကောင်းမှဒီကာဝေးထိုးရမှာပဲဒီတော့ပဲပြောတာ
။ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်ကောင်စီကဖမ်းဆီးပြီးခုချိန်ထိအမှုပေါင်း၁၈မှုနဲ့တရားစွဲခဲ့ပါတယ်။လောလောဆယ်အမှုပေါင်း၅မှုအတွက်ထောင်ဒဏ်၆နှစ်ချမှတ်ခံရပြီးအဂတိမှု၁၇မှုနိုင်ငံတော်လျှို့ဝှက်အပ်တမှုရွေးကောက်ပွဲမှာမလျော်ဩဇာတုံးခဲ့မှုတမှုလို့နဲ့ဆက်လက်တရားရင်ဆိုင်နေရပါတယ်ခင်ဗျာ
ဒါကတော့ကိုရဲမွန်ပြောပြပေးသွားတာဖြစ်ပါတယ် VO ရဲ့အတန်းနဲ့အစီအစဉ်ကိုဆက်လက်နားတော်တာဆင်နေရပါတယ်ခင်ဗျာ
VO American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VO American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ်Tycom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ VOA ရဲ့အတန်းလင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေဆက်လက်ပြီးတော့ဒိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်လက်ထုတ်လွှင့်မဲ့အစီအစဉ်နေရာမှာဆိုလို့ရှိရင်ကတော့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်ဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်နောက်တော့တာဆင်ရမဲ့အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင်
စီးပွားရေးချလို့ရတဲ့မြေချတာဒုတိုင်းတွေအဓိကလေးမျိုးဖွဲ့ထားတာတွေ့ရတယ်ကာဗွန်နိုက်ထရိုက်အဆိုဆီယိတ်ဒီပိုဆီရယ်အယ်ကောလင်းအင်ဂနီယာစ်ဘလော့ခ်အဆိုဆီယိတ်ဒီပိုဆီရယ
်ဒါကတော့မကြာမီထုတ်လွှင့်မဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်ဒါအပြင်ဒီကနေ့ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်အမျိုးသမီးကဏ္ဍအမေရိကန်တခွင်သုတဆုံနဲ့အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုပူးစွာတင်ဆက်ပါမယ်။ကဘာကြီးပုံမိုပူနွေးလာမှုနဲ့အတူရာသီဥတုဖောက်ဖြောက်ဒီခါမှာခင်ဗျာဖောက်ပန်ပြောင်းလဲမှုကိုကဘာတခွန်းပုံမိုကြုံတွေ့လာနေရတာနဲ့အမျှဒါကိုထိန်းချုပ်နိုင်ဖို့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းနေကြသလိုကဘာမြေရေရှည်စိမ်းလိုင်းရေးအတွက်လူတဦးချင်းစီကလည်းကိုတက်နိုင်တဲ့ဘက်ကတနိုင်တစ်ပိုင်စဉ်းစားလှုပ်ဆောင်လာကြပါတယ်။ UK နိုင်ငံBrighton မြို့ကသူနာပြူတူကတော့သူတေတာကမ်းခြေတစ်လျှောက်ဆွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုလိုက်လံကောက်ယူစုဆောင်ပြီးတော့အမှုပညာပစ္စည်းလေးတွေဖန်တီးနေပါတယ်။သူဘာကြောင့်အခုလို့လောက်တာပါလဲ။တင်လေသမုတ်တရားကြီးတွေကပလတ်စတစ်အမိုက်ဆွန့်ပစ်မှုတွေဘလောက်များများရှိနေပါသလဲ။ဒါတွေကသဘာဝပတ်ဝန်းကျင်အတွက်ဘလို့ဆိုးကျိုးတွေဖြစ်နိုင်ပါသလဲ။ဒီကိစ္စတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
ကဘာတဝါပလတ်စတစ်ပစ္စည်းသုံးဆွဲမှုတွေတိုးလာတာနဲ့အမျှအလွယ်တကူပစ္စည်းပြောက်ပြက်မသွားနိုင်တဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်300လောက်အထိရှိလာနေပြီးတဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့တဘာဝပတ်ဝန်းကျင်ရေးရာကုလသမဂ္ဂအစီအစဉ် UNEP ကသတိပေးထားပါတယ်ပင်လယ်သမုဒ္ဒရာတွေထဲရောက်လာတဲ့ plastic ဆွတ်ပစ်ပစ္စည်းပေါင်းဟာနှစ်စဉ်တန်ချိန်8000လောက်ရှိပြီးရေသရဝါတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟာစနစ်တွေပျက်စီးတိမ်ကောလာတဲ့အထိချိန်ချောက်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလို plastic အမိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ၊ဘယ်လိုပြန်လည်အသုံးပြုပြီးသဘာဝပတ်ဝန်းကျင်အတွက်ထိခိုက်မှုနည်းအောင်လှုပ်ဆောင်ကြမလဲဆိုတာတွေကိုသဘာဝပတ်ဝန်းကျင်ရေးသက်ချွာလှုပ်ရှားသူတွေကကြိုးပမ်းဆောင်ရွက်လာကြပါတယ်။UK နိုင်ငံ Brighton မြို့ကသူနာပြုဆရာမ Sandy Applin ကတော့မနက်ခင်းတိုင်းမှာသူနေထိုင်တဲ့နေရာအနီးကမ်းခြေတစ်လျှောက်ရေထဲကိုမျောပါလာတဲ့ plastic အမိုက်တွေကိုလိုက်လံကောက်ယူစုဆောင်ပါတယ်။အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းမှာတည်ရှိတဲ့ Brighton မြို့ဟာခီးသွွားတွေအများပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့စွန့်ပစ်အမိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြုဆရာမ Applin အတွက်တနေ့တနေ့ကမ်းခြေမှာရှိနေတဲ့အမိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေရပါဘူး။သူကောက်ယူလာတဲ့ဆွန့်ပစ်ပလတ်စတစ်အမိုက်တွေကိုအကောင်းဆုံးပြန်လည်အသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြုဆီယမ်မာအပ်ပလင်ရှာတွေ့ခဲ့ပါတယ်။စိတ်ယုံမှာပြင်ပန်းပန်းအလုပ်လုပ်ပြီးပြန်လာတဲ့အခါတိုင်းအမှုပညာလက်ရာတချို့ဖန်တီးပြီးစိတ်အပန်းပြေလေးရှိတဲ့အပ်ပလင်ဟာကိုဗစ်ကာလအတွာလာကန့်သတ်မှုတွေရှိနေတဲ့အချိန်မှာသူစုဆောင်ကောက်ယူထားတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေနဲ့အမှုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်အပန်းပြေနည်းဖြစ်တယ်လို့ဆွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လည်းသူကအဓိကရည်ရွယ်ပါတယ်။အမှုပညာဖန်တီးသူတရားအနေနဲ့အယောင်သွေးစုံတဲ့ပစ္စည်းလေးတွေထွက်တဲ့အခါမှာဝန်တာရပါမယ်။ဒါကပလတ်စတစ်ဆွန့်ပစ်အမိုက်တွေဖြစ်နေတဲ့အခါမှာတော့ဒီလိုပလတ်စတစ်တွေရဲ့တက်ရောက်မှုကိုတွေးမိပြီးစိတ်မကောင်းဖြစ်ရပြန်တယ်လို့သူနာပြုဆရာမဆမ်မီအပလင်ကပြောပါတယ်
။ Anything colorful I'm happy to find it makes me it's sad because in one
ယောင်သွေးရှိတဲ့ဘာပစ္စည်းလေးပဲတွေ့ကျွန်မပြောပါတယ်။အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လေဒီပစ္စည်းတွေကဘာလို့ကမ်းခြေမှာရှိနေရတာလဲဆိုတဲ့အတွေးနဲ့စိတ်မကောင်းဖြစ်မိပါတယ်။ဒီ plastic အမိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေ။ပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေတင်အတော်ကိုများတာပါ။
သူတယောက်တည်းရှာဖွေတွေးရှိတဲ့ plastic ဆွန့်ပစ်ပစ္စည်းတွေတော့မရေမတွက်နိုင်ဖြစ်နေတဲ့ဆိုရင်နေ့စဉ်ဒီလိုဆွန့်ပစ်ပစ္စည်းတွေဘလောက်တောင်ရှိနေအောင်လဲဆိုတာတွေးပြီး Applin ကတော့စိတ်မကောင်းဖြစ်နေတဲ့သူပါ။ဒါကြောင့်လဲဒီလိုဆွန့်ပစ်ပစ္စည်းတွေကိုတတ်နိုင်သလောက်ပြန်လည်အသုံးပြုတယ်လို့ပြောပါရယ်။သူ့အနေနဲ့အယောင်သွေးစုံပစ္စည်းတွေနဲ့အမှုပညာလက်ရာတွေဖန်တီးပြတာကတော့ Britain မြို့ကလိင်တူစုံမဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့တက်တန့်ရောင်စုံတင်ကြတာကိုဖော်ပြရရောက်စေဖို့ဖြစ်တယ်လို့ဗြိတိန်မျိုးသားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လေဒီတက်တန့်ရောင်ဟာကပီးကာလာအတွင်း NHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့တင်ကြတာတစ်ခုဖြစ်နေတာကြောင့်ပါ ဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်ဆွပြပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ
် Seeing waste as a resource I think is really really important and this stuff would have just
ဆွပြမိုက်တွေကိုတနည်းအားဖြင့်မှအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မြင်ဖို့ကအင်မတန်ကိုအရေးကြီးပါတယ်မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးဒါမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါအခုလိုပြန်ပြီးတော့တုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းလောက်ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လိုပွဲရအရာတစ်ခုဖြစ်တော့ရှိနေနိုင်ပါ रे
အစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုပြည်ထောင်စုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စပြီးဖန်တီးခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူတိများလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်။အလွယ်တကူပျက်စီးပျောက်ပြယ်မသွားနိုင်တဲ့ပလတ်စတစ်အမိုက်တွေကမ္ဘာပေါ်ကသမုဒ္ဒရာကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယမ်မာအပလင်းရှာဖွေစုဆောင်းရရှိတဲ့ဆွန့်ပစ်ပစ္စည်းတွေကိုကြည့်ယူနေတယ်သိနိုင်ပါတယ်။
I found quite a few old finds on the beach a few months ago I found a plastic bottle very liquid bottle
ဟိုနှစ်တော်ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်တိတ်မကြာခင်လအနေငယ်တုန်းကလည်း ferry တစ်စိတ်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့တယ်အဲ့ဒါလေးဆိုရင်1980ပြည့်လွန်နှစ်တွေလောက်ကဘူးလေးလို့ထင်ပါတယ် Round Tree Smarty Chocolate ဘူးဖုံးလေးလည်းရှာတွေ့ဘူးတယ်အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါအခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေ
ပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းရာနဲ့ချီတဲ့အထိပြက်ပြဲမသွားနိုင်ပါဘူးဒီလိုအလွယ်တကူမပြက်စီးတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲဆွန့်ပစ်ကြတဲ့အခါရေသရဝါတွေအများအပြားထိခိုက်ပျက်စီးကြရပါတယ်ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တယ်ဆိုတာကိုသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါဗြိတိန်မြို့မှာရှိတဲ့ကမ္ဘာရှိအကြဆုံးအနဝပြတိုက်Sea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ plastic ဆွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လေကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ
်။ Turtles can be affected by plastic. They often view their food which they would normally eat jellyfish in the wild a plastic bag for a turtle.
Plastic တွေကြောင့်လေတွေအန္တရာယ်ဖြစ်စေပါတယ်။လေတွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာ jelly ငါးလွေးတွေကိုစားကြပါတယ်။ဆွန့်ပစ် plastic အိတ်တွေက jelly ငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လက်တွေအတွက်က plastic တွေ့ရင်အိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါ။ plastic တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ
်။သမုဒ္ဒရာတွေထဲရောက်လာတဲ့ plastic အစိတ်အပိုင်းအစာအနာနေ့စဉ်၈တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားအသင့်ကောင်းတင်နိုင်ပါတယ်လို့လည်း Williams ကပြောပါတယ်။အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့ဆိုးလာတယ်လို့သူကပြောပါတယ်။
I've been doing beach cleans here for 7 odd years and it way worse
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေစေဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ
်ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေတာကြောင့် plastic အမိုက်တွေဟာလည်းဒီလိုရေစီးနေအတူရေနဲ့နမိတ်အကန့်အသတ်မရှိရွေလျားမျောပါနေကြတာပါဒါကြောင့်တနေရာတိုင်းမှာတန့်ရှင်းနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် It's quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပစ်ချထားခဲ့လိုက်တာက Greek နိုင်ငံမှာရှိတဲ့ရှားပါပင်လယ်လိပ်တွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုဒ္ဒရာရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရပလတ်စတစ်အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမဆိုရောက်သွားနိုင်ပါတယ
်။ဒါကြောင့်လေသူနာပြုဆီယမ်မာလေးအေပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ပလတ်စတစ်အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါတယ်။ဒီကနေ့ကမ္ဘာကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပလတ်စတစ်ညင်ညမ်းမှုပြဿနာဖြစ်တဲ့ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပူနွေးမှုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာပလတ်စတစ်ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန့်တားရေးအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင်ပလတ်စတစ်ထုတ်ကုန်တွေနဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကြောင့် 2019 ခုနှစ်အတွင်းဖန်လုံအိမ်တန်းငွေထုတ်လုပ်မှုပမာဏတန်ချိန်တန်း850အထိရှိခဲ့ပြီး ဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင်ပလတ်စတစ်ကြောင့်ဖြစ်လာတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးပုံမှုပူနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ဒဏ်ကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ဒါကိုဟန့်တားဖို့မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုရမှာလေပလတ်စတစ်ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကမ္ဘာကြီးပူနွေးမှုနဲ့ကမ္ဘာတဝန်းကျုံနေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန်တားဖို့ဆိုရမှာတော့နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတဦးချင်းတယောက်ချင်းစီကလည်းချာဝင်သိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလိုတာဝန်သိနိုင်ငံသားတွေအများပြလိုအပ်နေတဲ့စူရာကိုကျင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွင့်ပြပါရှင်။ကျွန်မခင်ဗျာပြပါရှင်။
ကရဘခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါဦးမယ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတပတ်မှာတော့နယူးယောက်ကကျောင်းတွေမှာတပတ်တည်းရဲ့တတ်တတ်လို့ကျွေးတဲ့အကြောင်းပြည်နယ်တချို့ကစာသင်ကျောင်းတွေမှာနှာခေါင်းစည်းမတက်မနေရစီမင်းစည်းကမ်းတွေပြန်လဲရုပ်သိမ်းတော့မယ်ဆိုတဲ့အကြောင်းဒါအပြင်နိုင်ငံတော်သွေးလူရှင်တွေလိုအပ်နေတဲ့အကြောင်းစတာတွေကိုဒီတပတ်မှာကိုအောင်ကစူးစီးပြောပြထားပါတယ်
ဒီဝိုင်လာဇမင်းကဆက်ပြီးတော့နယူးယောက်မြို့ကကျောင်းတွေမှာကလေးတွေကိုတောက်ကြနေတိုင်းတက်တက်လွတ်ကျွေးတဲ့အစီအစဉ်နယူးယောက်မြို့ပညာရေးဌာနကကြေညာခဲ့တာပါကလေးတွေစားတဲ့အစားအစာတွေမှာ cheese pizza စသဖြင့်နို့နဲ့ပတ်သက်တဲ့အစားအစာတွေကိုကျွေးနေရကနေအခုလိုစတင်ပြောင်းလဲလိုက်တာပါနယူးယောက်မြို့တော်ဝန် Eric Adams က
We feed our healthcare crisis.
ကိုကျန်းမာရေးအတွက်ပဲဂရုမစိုက်ပဲဖြစ်နေတာပါ။ကလေးတွေမှာအဝလွန်တာ၊စီးကျိုယောဂါဖြစ်ကြတာတွေနဲ့ပတ်သက်ပြီးကြောဆူဆွေးနွေးကြပေမဲ့ကျောင်းတွေမှာကျွေးတဲ့အစားအစာတွေဟာကျန်းမာရေးကိုထိခိုက်စေတာတွေ့ရပါတယ်။ကျွန်တော်ကကလေးတွေမျိုးတော်ဝင်မဟုတ်ပေမဲ့လည်းကလေးတွေအတွက်ရွေးချယ်စရာလမ်းတွေဖွင့်ထားပေးဖို့လိုပါတယ်။ကလေးတွေကလည်းကျောင်းကအစားအစာတွေပိုကောင်းအောင်လုပ်ဖို့ပြောနေတာဆိုတော့ကျမရေးအတွက်တင့်တော်တဲ့အစားအစာတွေအတက်နိုင်ဆုံးရွေးချယ်ပြင်ဆင်ပေးထားပါတယ်
။အမေရိကန်ပြည်ထောင်စုကကျောင်းတွေမှာအသီးအရွက်လဲနေ့စဉ်နေ့တိုင်းအမြဲကျွေးလေရှိပါတယ်။ဒါပေမဲ့အခုအခါမှာတော့တပတ်ကိုတရက်တက်တက်လွတ်တာကျွေးမှာပါ။ Barnett Medical Center ကဒေါက်တာ Vanita Raman က
This way of eating is going to serve
အကျိုးကျေးဇူးတော်တော်များများခံစားရမှာပါ။ဒီအလေးအထားဟာကလေးဘဝအတွက်သာမဟုတ်ဘဲသူတို့ဘဝတစ်လျှောက်လုံးအတွက်လည်းအထောက်အကူဖြစ်စေပြီးကဘာကြီးအတွက်ရောဒီကဘာကြီးထဲမှာရှိတဲ့တခြားတိရစ္ဆာန်တွေဘေးဒုက္ခမရောက်စေဖို့အတွက်လည်းဖြစ်ပါတယ်။ငယ်ရွယ်စဉ်ကတည်းကအခုလိုစားသုံးတဲ့အလေးအထားပြုစုပျိုးထောင်ပေးခြင်းအပြင်အနာဂတ်အတွက်အကျိုးကျေးဇူးဖြစ်ထွန်းစေမယ်လို့ထင်ပါတယ်။
ကတလမစားခြင်းတွေကတော့ကြိုတင်မှာကြားထားနိုင်တဲ့အပြင်ကလေးတွေစားလို့ရှိတဲ့နှုတ်၊မြေပဲယူ၊ဂျယ်လီဆန်ဒွိချ်နဲ့တခြားစားစရာတွေလည်းအားလုံးထားပြီးထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကလေးမိဘတူဖြစ်တဲ့ရာနီက
တော့ကြာနေတတ်တတ်လွကျွေးမဲ့အစီအစဉ်ကိုသဘောကျပါတယ်။ကလေးတွေအတွက်ကျန်းမာရေးနဲ့ကိုင်ညီတဲ့အစားအစာရွေးချယ်ပြီးတော့စားတတ်အောင်လေ့ကျင့်ပေးရလဲရောက်ပါတယ်။အသားမစားတဲ့သူတွေအတွက်လည်းအဆင်ပြေပါတယ်။
တတလို့စားရကြောင်းသွေးတို့နှလုံးကိုလက်စထရောများတာစားရရီကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ကျန်းမာရေးလည်းပူကောင်းထင်ပါတယ်။အသားမစားရကြောင်းဒရဝါရီလည်းနာကျင်စရာမလိုတော့ပဲကဘာကြီးအတွင်းကဂေယာစနစ်ကိုထိမ့်သိမ်းဆောက်ရှောက်ရလဲရောက်ပါတယ်။ကလေးမိဘတူဖြစ်တဲ့မီရှယ်ဟူးက
I think it's a great opportunity to let them
တတလို့စားရဲဆိုတာဘာလဲဆိုတာကိုသိဖို့အခွင့်အရေးကောင်းတစ်ခုပါ။ဘဝမှာအစားအစာကိုဘယ်လိုရွေးချယ်စားသုံးမလဲဆိုတာကိုလည်းသိစေတာကြောင့်ဒါဟာအကြံကောင်းတစ်ခုလို့ထင်ပါတယ်ရှင်။
ဒီအမျိုးမှာကျောင်းပေါင်း1800ကျော်ရှိပြီးကျောင်းသားကျောင်းသူတသန်းတသိန်းကျော်ရှိပါတယ်ခင်ဗျာ။ကိုဗစ်ကူးစက်မှုတွေရော့ကျလာတာကြောင့်ပြည်နယ်တချို့မှာနှာခေါင်းစည်းပဖြစ်မနေတမ်းမယ်စီမင်းကိုပြန်ဖြတ်သိမ်းပါတော့မယ်။ကိုဗစ်စီမင်းစီကံတင်းတင်းကြပ်ကြပ်ထုတ်ပြန်ကင်ွယ်ခဲ့တဲ့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှုတချို့ကတာမန်လူနေမှုပုံစံအတိုင်းဖြတ်သန်းနိုင်အောင်အခုလိုဆောင်ရွက်တာပါ။နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှုဖီလ်မာဖီက
Because of the dramatic
decline
ကိုဗစ်ကူးစက်မှုရောနေလာတဲ့ကြောင့်မလ9ရက်ဒီနေ့လာနေ့ကစပြီးကျောင်းတွေမှာနှောင်းစည်းတက်မယ်ဆင်းမြင်းကိုပြန်ဖယ်ရှားသွားပါမယ်ဒီနေ့အတွင်းကလေးတွေဌာနအားလုံးအတွက်လည်းဒီတိုင်းပဲလုပ်သွားမှာပါအ
မေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကာလစကတည်းက Republican နဲ့ Democrat နိုင်ငံရေးအခြေခံယက်တီချက်ပေါ်ကနေနှောင်းစည်းတက်ဖို့မတက်ဖို့ကာကွယ်ဆေးထိုးဖို့မထိုးဖို့ပြင်းပြင်းထန်ထန်သဘောထားကွဲလွဲခဲ့ကြပါရယ်နှောင်းစည်းတက်စရာမလိုတော့တဲ့စီမင်းထုတ်ပြန်မှာဖြစ်ပေမဲ့လည်းကိုနဲ့သဘောထားမတိုက်ဆိုင်သူတွေကိုစန့်ကျင်ရှုတ်ချတာမျိုးလည်းမလုပ်ဖို့အုပ်ချုပ်ရေးမှူးမာဖီကသတိပေးပါရယ
် Any student educator or staff member or visitor
ကျောင်းသားတွေဆရာဆရာတွေဝန်ထမ်းတွေကျောင်းကိုလာတဲ့သူတွေထဲမှာနှောင်းစည်းတက်ခြင်းတဲ့သူတွေလည်းတက်နိုင်ပါရယ်ဒီလိုနှောင်းစည်းတက်တဲ့သူတွေကိုလောင်းပြောင်းတာအနိုင်ကျင့်တာတွေလုပ်မယ်ဆိုရင်ကျောင်းကချက်ချင်းရေးယူဖို့မျှော်လင့်သလိုနှောင်းစည်းတက်တဲ့သူတွေကိုပြစ်မှတ်တာနိုင်ကျင့်နာတွေကိုတိကျံပေးတော်မှာလည်းမဟုတ်ပါဘူ
းကိုဗစ်ကူးစက်မှုတွေများလာချိန်တည်းကပြည်နယ်တချို့မှာနှောင်းစည်းမတက်မနေရစီမင်းထုတ်ပြန်ခဲ့ပါရယ်ညွှန်ကြားစီမှာဆိုရင်ကျောင်းတွေပြန်ဖွင့်တဲ့2020စက်တင်ဘာလကစပြီးနှောင်းစည်းတက်ရတာပါမောင်ဂလဲမျိုးကထက်တန်းကျောင်းသူကယ်လီအရီယပ်စ်က
I'm excited because gym is so hard to run with like
ကျမဆိုရင်နှာခေါင်းစည်းနဲ့ပြီးရတာရမ်းခက်ပါတယ်အခုနှာခေါင်းစည်းတက်စရာမလိုတော့ရင်တော့လွတ်လွတ်လပ်လပ်အသက်ရှူလို့ရပါပြီရင်ချက်ပန်းလာရှိတဲ့သူအတွက်ဆိုရင်တော့ပြောစရာမလိုတော့အောင်ကိုခက်ပါတယ
်တချို့မိဘတွေကတော့အချိန်မတိုင်ခင်စီမင်းစည်းကမ်းတွေချော့ချလိုက်မှလည်းပတ်သက်ပြီးတော့ဆိုရင်ကြောင်းပြောရတယ်ကာဝယ်စည်းထိုးထားတဲ့ကလေးတွေများလာတဲ့အခါစာသင်ကျောင်းတွေမှာယောဂကုသတာမျိုးမရှိဘူးဆိုရင်တော့အခုလိုစီမင်းပြောင်းပြောင်းတာကိုသဘောတူတယ်လို့ဆိုပါတယ်ကျောင်းသားမိဘတူဖြစ်တဲ့ Steven White က
It's kind of early to say that. I think if
ချက်ချင်းလည်းငင်းအခုတက်စရာမလိုတော့ဘူးဆိုရင်တော့အချိန်စောလွန်းသေးတယ်လို့ပြောရမှာပါနှာခေါင်းစည်းတက်တယ်ဆိုတာကိုကျန်းမာရေးအတွက်အကာအကွယ်ပါကလေးတွေကလည်းနှာခေါင်းစည်းမတက်ချင်ကြတာကိုသိပါတယ်ဒါပေမဲ့ကျွန်တော်သားလည်းကြောင်းတက်နေတာဆိုတော့သူတို့ယောဂကုသမခံရအောင်ပါ
လွန်ခဲ့တဲ့သတင်းပတ်အတွင်းအင်ဗီရောမှာသမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်အုပ်ချုပ်ရေးမှူးတွေတွေ့ဆုံခြင်းကယောဂကာလမတိုင်ခင်ကလူနေမှုပုံစံအတိုင်းပြန်သွားနိုင်မှုသူတို့ရဲ့ဆန္ဒကိုပြောကြခဲ့ပါတယ်ပန်ဆယ်ဗေးနီးယားပြည်နယ်မှာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကျောင်းတွေမှာနှာခေါင်းစည်းမတက်မနေရစီမင်းပြန်ရုပ်သိမ်းခဲ့တယ်လို့နယူးယောက်နဲ့ Connecticut ပြည်နယ်တွေမှာလည်းအဆောက်အအုံတွင်နှာခေါင်းစည်းတက်ရမယ့်စီမင်းနဲ့ပတ်သက်ပြီးပြန်ရုပ်သိမ်းမှုအခြေအနေကိုစစ်ဆေးနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုတဝန်သွေးလူရှင်တွေအကြီးကျယ်လိုအပ်နေတယ်လို့အမေရိကန်တက်ချင်ဤအဖွဲ့ကြီးကပြောပါတယ်နိုင်ငံတဝန်လိုအပ်နေတဲ့သွေး40ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေတဲ့အမေရိကန်ချက်ချင်းဒီအဖွဲ့ကြီးကအခုချိန်မှာသွေးရှားပါတာကြောင့်ခွဲစိတ်မှုအချို့နှောင့်နှေးကြံ့ကြာနေတယ်လို့လည်းပြောပါရယ်ကယောဂကာလစကားစကားနေအခုချိန်တွင်သွေးလိုအပ်ချက်ဟာ10နှစ်ကျော်အတွင်း10ရာခိုင်နှုန်းလောက်အထိထိုးစင်းသွားတယ်လို့သွေးလူဘဏ်တွေစေယုံတာဝန်ရှိသူတွေကပြောပါရယ်ချက်ချင်းဒီအဖွဲ့ပြောခွင့်ရကာရီဒက်တန်က
ဒီရက်ကတ်စ်ဖေးစင်းအနက်ရှနယ်ဘလတ်ရှော့တေ့ချ်ဝစ်ချ်မင်း
တမားရောအနေနဲ့တနင်္ဂနွေလောက်အတိုင်းဒါအနေထားရသွေးလိုအပ်နေပါတယ်တခါတလေဆိုရင်တရက်စာတော့လက်ကျန်မရှိပါဘူးဒါဟာတကယ်ကိုစိုးရင်ရတဲ့အနေထားဖြစ်ပြီးဘယ်လူနာကိုဦးစားပေးသွေးသွင်းပေးရမလဲဘယ်သူကိုစောင့်ခိုင်းရမလဲဆိုတာဆရာဝန်တွေအနေနဲ့ခက်ခက်ခဲခဲစဉ်းစားရတဲ့အခြေအနေရောက်နေပါတယ
်2019ခုနှစ်တုန်းကဆိုရင်သွေးအလူရှင်တွေရဲ့25ရာခိုင်နှုန်းဟာတက်ကတိုကောလိပ်ကျောင်းသားတွေဖြစ်ပြီးတော့2010မှာတော့ဆယ်ရာခိုင်နှုန်းသာရှိတော့တယ်လို့ကြက်ချင်ဒီအဖွဲ့ကပြောရတယ်။ကျမကြီးဝန်ထမ်းတွေရှာပါမှုနေထိုင်မကောင်းဖြစ်ကြသူတွေများတာကြောင့်လဲသွေးအလူခံရက်ကိုရွှေ့ဆန်းရတာတွေလည်းရှိပါတယ်။သွေးအလူရှင် Angel Carney က
You know the pandemic kept everybody in and there's not as many like
blood drives. ဆိုရင်သွေးအလူရှင်တွေပြန်ပြီးတော့များလာပြီမဲ့ဒါကရေရှည်ဖြည့်ရှင်းရမယ့်ပြဿနာမျိုးပါ။ခွဲစိတ်ရတာတွေလည်းများလာတော့လာပေါင်းအတော်ကြာအတွက်သွေးလူရှင်တွေကဆက်ပြီးတော့လူနေပါတယ
်။နိုင်ငံတော်အကြီးအကျယ်သွေးလူအပ်နေကြောင်းချက်ချင်းဒီအဖွဲ့ကဇန်နဝါရီလလယ်အတွင်းကြီးညာပြီးမှာတော့သွေးလူဒန်းနာတွေပြန်များလာပါတယ်။ဒါပေမဲ့လည်းဒီသွေးလူအပ်မှုကိုဖြည့်ရှင်းမှုကတော့အခက်အခဲဖြစ်နေသေးပါ။ American ဆေးရုံအသင်းဒေါက်တာ Nancy Foster က
No, I'm hearing that in many communities, people are beginning
to... ကယောဂါကာလမှာအလုံးကိုယ်ဤမှာပဲကိုနေကြတာကြောင့်အလုပ်တွေမှာရောကျောင်းတွေမှာပါအရင်ကလိုသွေးလူရှင်တွေတိတ်ပြီးတော့မြန်မြန်ဆဆမရှိပါဘူး။အခုလဲဒီမှာဘယ်သူမှမရှိကြပါဘူ
း။ Omicron COVID ကူးစက်မှုအရေအတွက်တချို့ဒေသတွေမှာရပ်တန့်လာနေချိန်မှာသွေးလူရှင်တွေသွေးပြန်လူလာဖို့အလူခံဌာနတွေကမျှော်လင့်နေပါတယ်နော်။
ဒါကတော့ကိုအောင်အောင်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါအခုတော့ကျွန်တော်တို့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီဒေါက်ခင်မျိုးသက်ကတင်ပြထားပါတယ
်
အာကာသနည်းပညာနဲ့ခင်မင်ပစ္စည်းကိရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတ္တုအကြောင်းဓာတ်တတ္တုရှာဖွေရင်းနဲ့တူဖော်ရေးဘူမိပညာရှင်ဦးဆောင်အောင်ကိုမြင်မြန်ပြီးသင်ပြပေးမှာပါဆရာဦးဆောင်အောင်အခုပေါ့နော်ဒီ rare earth mineral ဆိုသူခေါ်ကြပါတယ်အဲ့ဒီဒီ mineral ဟာမြေရှားတတ္တုပေါ့နော်မြေရှားတတ္တုဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာမြေကြီးပေါ်မှာရှားပါလို့မြေရှားတတ္တုလို့ခေါ်တာပါလားဆရာ
ဟုတ်ကဲ့ဒီမြေရှားတော့တကယ်တော့ကမ္ဘာအပေါ်ခွန်လွတ်တဲမှာမရှားပါဘူးကမ္ဘာအပေါ်ခွန်လွတ်တဲမှာဟိုတွေးရများတွားစင်နဲ့တွေးရနဲ့တွားစင်ဆိုပြီးနှမျိုးခွဲတဲမှာဒီမြေရှားတွေးရများတွားစင်ထဲမှာတော့ပါနေသေးတယ်ဥမာတွေးရများတွားစင်88မျိုးရှိတဲမှာဒီ cellular မြေရှားတစ်မျိုးကနံပါတ်25ချိတ်တာပေါ့နော်အဲ့တော့ဒါတော့ဆယ်ရီဒါကြောင့်လဲဆယ်ရီနေရန်ကိုနေရကဘာနေရတော်တော်များများမှာတွေ့ရှိနေရတာဖြစ်တယ
်။ဟုတ်။ဆက်ဒါဆိုဘာဖြစ်လို့သူတို့မြေရှားလို့ခေါ်တာမလဲ
။သူတို့မြေရှားလို့ခေါ်တာတော့သူကသူတစ်ခုတည်းစီးစားမတွေ့ဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွဲပြီးတွေ့ရတာ။တွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုခွဲရတာခဲတာပေါ့။ခွဲရတဲ့ခဲတော်ဇေးခွဲရတဲ့ဇေးတွေကြီးမားတယ်ကြီးမားတဲ့တရားသူကအဲ့တရားကိုသူပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထောက်လို့ဟိုမြပြတဲ့ဟိုတန်ချိန်ရှိတဲ့ mind တကူတွေးဖို့ကဟိုခဲရင်းတာပေါ့ဒီကြောင့်လဲဒီမြေရှား mind တွေကကဘာမှာတခြားဓာတု mind တွေနဲ့ဆိုင်တွေးရတာနည်းနေတာဖြစ်တယ်ထောက်ခွန်ရကုန်ခံတိတော့ပေါ့ပေါ်ကနေတော့ဒီဟို mind တဲ့တရားကသူအရင်မတွေးဖို့တဲ့ဓာတုပါတဲ့ကြောင်းတစ်မျိုးကိုတွေးလိုက်တာဒါရှားရတယ်ဆိုပြီးတော့သူကရှားလို့ပြလိုက်တာဒီကနေပြီးရစားတွင်ပြီးခေါ်လာကြတာပဲ
အဲဒီလိုမျိုးဒီမြေရှားဓာတုတွေပေါ့နော်အဖို့တန်တဲ့မြေရှားဓာတုတွေမြန်မာနိုင်ငံမှာရှိပါသလားဆရာဘယ်နေရာတွေမှာတွေ့ရမှာ
ဟုတ်မဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူမျိုးနယ်တောင်ဝန်ဒေသမှာအရှိရဲ့အများကြီးပဲရှိရဲ့အရင်ဒီခုထောက်လုံးနေတာပဲဘလောက်တိညာဆိုတော့ဒီ2020မြေရှားထောက်လုံးတဲ့တန်ချေရောဆိုရင်သူက China first war US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်ဒါအသေးသေးပြတာပဲလေကျွန်တော်တို့ဒီပန်ဝါဒေတာမှာမြေရှားတွေ့ရတာမနေဘူးဆိုတာတဲသေးပြတာတတိယတော့ချိရဲ့ဆို
တော့ဟုတ်ကဲ့ဒါမဲ့မြန်မာနိုင်ငံမှာဒီတတုတူဖို့ရေးမှာဟိုချိလို့ရှင်မြေရှားတတုကိုဟိုအစိုးရကနေဦးစီးပြီးတူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီမြေရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲကချင်းပြည်နယ်မှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်တူးရလို့မကြောက်မိပါဘူး
ဟုတ်ကဲ့ပါဒီမြေရှားတတ်တူဟာဘလူကြောက်တင်နဲ့တွဲပြီးတော့ချက်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘောဘောမှာအဓိကတွေ့ရတဲ့စီးပွားရေးထလို့ရတဲ့မြေရှားတတ်တူတိုင်းတွေအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကကာဗွန်နေတိုက်အက်ဆိုစီယေဒီပိုစီရဲ့အယ်ကလင်းအင်နီယားစ်ဘလော့ခ်အက်ဆိုစီယေတက်ဒီပိုစီရဲ့နောက်တစ်ခါဟိုပလေးစားဒီပိုစီရဲ့နောက်တစ်ခုကလွယ်စူဂျူရဲ့ဒီပိုစီရဲ့ဒီ၄မျိုးထဲမှာအများဆုံးတွေ့ရတယ
်။အဲဒီ၄မျိုးနည်းနည်းရှင်းပြပေးပါဆရာ
။အဲဒီတော့ဟိုကာဗွန်နီတိုက်အက်ဆိုစီယေတက်ဒီပိုစီကတော့တော်ကြာပြောလို့ပဲကာဗွန်နီတိုက်ကြောင်းအမျိုးအစားနဲ့တွဲဖြစ်ပြီးရင်ဖြစ်လာတဲ့တတူတိုင်းမျိုးပေါ့။ဒုတိယအယ်ကလင်းအင်ဂျင်နီယားရော့အက်ဆိုစီယေတက်ဒီပိုစီကတော့သူကအယ်ကလင်းကျွဲပါတဲ့မိတဲ့ကြောင်းတွေနဲ့နဲ့တွဲဖေရီယံဖြစ်ပေါ်လာတဲ့တတူဆိုင်မျိုးအထူးတဖြစ်သူက Nephilim cyanide Nephilim cyanide ရဲ့ Alkaline granite ရဲ့ pegmatite ကြောင့်တည်းမှာအများဆုံးပဲတွေ့ရတာအဲ now placer deposit မှာသူကနှမျိုးထားပြီးခွဲထားတယ် marine placer ရဲ့ alluvial placer ပေါ့နော် placer deposit တော့ဘယ်မှာလို့ပြန်ရတော့ရေဆောင်တိုက်ပေါ့သူ marine placer နဲ့ alluvial placer ဆိုပြီးခွဲထားတယ်။ နောက်တစ်ခါလွယ်စူဂျူရီဒီပိုဇစ်တော့ကျွင်းစုသားလက်ဒီလွယ်စူဂျူရီဒီပိုဇစ်လည်းနှစ်မျိုးပဲခွဲထားတယ်လက်ထရစ်တီဒီပိုဇစ်နဲ့ကလေးဒီပိုဇစ်ဆိုပြီးခွဲထားတယ်အဲ့ဒီလေးမျိုးမှာအများဆုံးစီးပွားပြည့်ထုံးနေတယ်မိုင်းနေများဆုံးဒီလူမျိုးဒီလေးမျိုးထဲမှာတွေ့ရတာများတယ
်ဟုတ်ကဲ့ပါဆရာမြန်မာနိုင်ငံမှာတွေ့ရတဲ့မျိုးစားပါပါလဲဆ
ရာမြန်မာမှာခုကာလမှာတွေ့တာတော့ဒီအကလင်းဂရနိုက်လိုတိုက်ပြုံးထဲမှာဟိုတွေးနေရတာပ
ေါ့အကလီဓာတ်ကျော်ရတဲ့မိတဲ့ကြောင့်ဟုတ်ကဲ
့ဟိုဒီအကလီကျော်ရတဲ့ဂရနိုက်မိတဲ့ကြောင့်မျိုးနဲ့တွဲဖက်ပြီးတွေးရတယ်ဒါတော့အပလိုင်းမလီဘောပရင်တိုင်ပေါ့အကလီကျော်တဲ့မိတဲ့ကြောင့်နဲ့တွဲတွေ့ရတဲ့တတူစာရတော့ဟိုမီအောင်မှာသူကတော့ပရင်တိုင်ပေါ့သူ့ပေါ်မှာဒီဝက်တာလေးနဲ့ဖြစ်လာတဲ့ရက်စီကျော်ဒီပိုဇစ်တဲ့တဲ့ဒီ weather link ဒီ granite weather link ဖြစ်ပြီး electrolyte တွေဖြစ်လာတော့ electrolyte လို clay လို့ထည့်တော့ alkali ကျွဲဆိုတော့ clay deposit တွေဖြစ်မယ်ဒီ granite မှာ iron နဲ့ iron ဟောဖြစ်ရင်လည်းသူက electrolyte deposit ဖြစ်မှာပေါ့
ကဝန်ကြောက်ပေါ့နော်ဆရာကဝန်ကြောက်
ဟုတ်တယ် electrolyte ကတော့ကဝန်ကြောက်ပေါ့ဟို clay ကတော့မြေဆေးကြောက်မြေဆေးပေါ့မြေဆေးမျိုးစားတိုင်းနဲ့တွဲတာ
ဘုံမိပညာရှင်ဦးဆောင်အောင်ကပြောပြခဲ့တာပါပထမဆုံးမြေရှားတတူအဖြစ်အနှစ်အောင်ထူးခြားတဲ့တွင်းထွက်တစ်မျိုး Edelweiss ကို1989ခုနှစ်ကဆွီဒင်စစ်တပ်ကအပျော်ရန်ဘူမိဓာတုပညာရှင်ဗိုဂျီကာအက်ဆယ်အရီနီယပ်ကဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့နီး Edelweiss မြို့ကလေးနားကကြောက်မိုင်းငယ်တစ်ခုမှာတွေ့ခဲ့တာပါမြေရှားတတူကိုမြန်မာနိုင်ငံမှာတူပေါ်နေတာနဲ့ပတ်သက်ပြီးဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
တော့ကေမျိုးသက်တင်ပြသွားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီကနေ့ထုတ်လွှင့်ခဲ့တဲ့သတင်းတွေကတချို့ကိုကောက်နှုတ်ပြီးတော့ဒေါက်ကေမျိုးသက်ကပဲဆက်လက်ပြီးတော့ပြောပြပေးပါဦးမယ
်ယူကရိန်းနဲ့ဆက်မှာရုရှားကတိုက်ရင်အားတွေဆက်ပြီးတိုးချနေကြောင်းနဲ့အခုအိုလံပစ်ပွဲတော်မပြီးခင်မှာပဲယူကရိန်းကိုကျူးကျော်တာမျိုးတွေလှုပ်လာနိုင်တယ်လို့သမရအင်ဗျူအမျိုးသားအကြံပေး Jake Sullivan ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားကယူကရိန်းနယ်စပ်မှာအ धिक စစ်ဆင်ရေးလုပ်ဖို့အတွက်လုံလောက်တဲ့တပ်အင်အားရှိနေပြီဖြစ်ကြောင်းဘယ်တိုက်ခိုက်မှုကမဆိုမြို့တော် Kiev အပါအဝင်ယူကရိန်းပိုင်နယ်အတော်များများကိုတိမ့်ပိုက်တာမျိုးတွေဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ American ကထိန်းချုပ်ထားတဲ့ Afghanistan နိုင်ငံရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကိုအမေရိကန်မှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေအတွက်သုံးဆွဲခွင့်ပေးမဲ့သမ္မတအမေရိကန်တရားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချာနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ချန်အရန်ငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေကြေးရန်ပုံငွေတရားကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကကော့လေးနိုင်ငံအဖွဲ့ဝင်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအသင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။နော်ဝေးကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့တယ်လီနော့ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုပြည်ရင်းကုမ္ပဏီတစ်ခုကိုရောင်းချခွင့်ပြုဖို့စစ်ကောင်စီကစီစဉ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တယ်လီနော့မှာမြမရဲ့80ရာခိုင်နှုန်းကိုရွှေပြိုင်းဖြူကုမ္ပဏီကဝယ်ယူมาဖြစ်ပြီးမကြခင်သဘောတူညီချက်ရတော့မှဖြစ်ကြောင်းဆက်တွေပြောဆိုချက်အထောက်အထားတွေကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ
်။သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွဲစီစဉ်တွေကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုအဖြစ်နဲ့ကတော့ကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel Elthayet တို့ဖြစ်ပါတယ်။ဒီကနေ့အတန်လွဲစီစဉ်တွေကိုနောက်တော့တာစီစဉ်တွေကျေးဇူးထူးတင်ပါတယ်။ကျွန်တော်တို့ရဲ့အတန်လွဲစီစဉ်တွေကို line meter 32နဲ့49ရိုးကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်အထူးတင်ရှိပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေကျွန်တော်ကတော့ဇော်မိုးဇော်ပါခင်ဗျာ
This program has come to you from the Voice of America, Washington.